ဣသရေလကဂါဇာမြောက်ပိုင်းဒေသစစ်စင်ရေးတွေကိုအခုကြာတာပရိနေကစာပြီးနေ့စဉ်၄နာရီရက်ဆိုင်ထားမယ်လို့အမေရိကန်သမ္မတအင်မီတော်ကပြောကြားပါတယ်ဣသရေလတပ်တွေဟာဂါဇာမြို့မှာဟာမတ်စစ်သွေးကြွတွေကိုစစ်စင်တိုက်ခိုက်နေတာကြောင့်ပါလက်စတိုင်းအရသာအများအပြားအဲ့ဒီဒေသကနေစွန့်ခွာထွက်နေရတာပါဒီအချိန်မှာပဲဣသရေလက၄နာရီအပြည့်ရထားမယ်လို့အမေရိကန်အင်မီတော်အမျိုးသားလူညွန်ရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်ဒီလိုခဏတာအပြည့်ရပ်ပေးလိုက်တာကြောင့်လူသားချင်းစာနာမှုလမ်းကြောင်းတွေကိုသုံးပြီးပါလက်စတိုင်းတွေတင်းရှောင်ထွက်ခွာဖို့အချိန်ရမှာဖြစ်တယ်လို့ဂျွန်ကာဗီကဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ညာဟုတို့ကြားဆွေးနွေးမှုကနေအခုလိုအချိန်တိုစစ်ရက်စဲတာဖြစ်လာတာဖြစ်ပြီးအဲ့ဒီအချိန်တိုတွင်မှာတော့ဘယ်စစ်စင်ရေးမှရှိမှာမဟုတ်ဘူးလို့အစ္စရေးဘက်ကပြောဆိုတဲ့အကြောင်းလည်းပြောပါတယ်။လူပေါင်း 1,400 ကျော်တေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုပြီးတဲ့နောက်အစ္စရေးဘက်ကဟာမတ်ကိုပြစ်မှတ်ထားစစ်ဆင်ခဲ့တာပါဟာမတ်ဘက်ကတော့လူ240လောက်ကိုပြန်ပေးဆွဲဖမ်းဆီးထားပါတယ်အမေရိကန်ဗြိတိန် EU ဘာဝင်အနောက်နိုင်ငံအတော်များများဟာဟာမတ်ဘက်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့သတ်မှတ်ထားကြတာဖြစ်ပါတယ်ခင်ဗျာ